တကုံမျိုးသစ်စိတ်ကမ်းမြို့နယ်မှာစံမှုဆောင်စီမံကိန်းအကောင့်တွေပေါ်ပို့ဆိုပြီး168ရပ်ကွက်မှာရှိတဲ့မြေဧကတရာကျော်အတွင်းကနေအိမ်တရာကျော်ကိုအင်အားသုံးဖယ်ရှားခဲ့တာဖြစ်ပါတယ်ရက်တဖွဲ့ဝင်တွေ၊စီပင်တွေ၊မြို့နယ်အုပ်ချုပ်ရေးမှုအဖွဲ့ဝင်တွေနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေအင်အားထောင်ထဲချပြီးဒီနေ့မနက်၄နာရီအချိန်ကစတင်ဝင်ရောက်ဖယ်ရှားခဲ့တာပါ။အဲ့ဒီလိုဖယ်ရှားခဲ့ရမှာပစ္စည်းတွေပါသိမ်းယူသွားတဲ့အတွက်နေစရာရောစားစရာပါမရှိဖြစ်သွားကြောင်းနေဖယ်ရှားခံခဲ့ရတဲ့ဥလာမြင့်ကပြောပါတယ်
။ကြာဒီမှာမွေးကျွန်တော်ဒီမှာကြည့်တာပဲ။ကျွန်တော်ဒီဟာကြီးကိုစအခုံးလုံးကဒီတောကြီးမြေမဲကြီး84ခုနှစ်မှာဒါအကောင့်ထဲပေါ်တာ။ကျွန်တော်80မတိုင်ခင်တော့တော့ခုတ်တွင်ရှင်းပြီးစားတော့လာခဲ့တာ။ကျွန်တော်ကလယ်သမားတွေပါ၊သားသမီးတွေပါ။ဒါကြီးကိုတော့ရှင်းလင်းပြီးတော့84ခုနှစ်မှာအောင်မြင်လာလို့အစိုးရတတ်မှတ်ချက်စဘာဝယ်လို့ကျွန်တော်အိုက်ရှင်ကတော့ခွန်ဆောင်ပြီးစဘာတိုင်ုံချချပေးခဲ့ရ။ဒါကျွန်တော်အမေတွေကလယ်ရော်ကြီးရပါတယ်။ရော်ကြီးရပါတဲ့ခါကျတော့လယ်သမားကြီးတွေကိုနှင်ထုတ်ပြီးတော့ကျွန်တော်သားသမီးတွေကြံနေခဲ့တယ်။သားသမီးတွေကြံနေတဲ့ခါမှာကျွန်တော်မှကြောင်းသားတွေနဲ့စားဖို့နေခက်ခဲရှိတော့ဒီမိကွက်လေးတစ်ခွက်ရာနှုတ်အစိုးကျွန်တော်စောင့်နေတာအခုလေးဒီမရခဲ့ဘူးမရတော့ကျွန်တော်တို့ဒီနေ့ပဲတိုင်နှစ်နှုတ်မောင်းထုတ်တယ်ကျွန်တော်မခွေးပြေးဝေးပြေးပြီးတော့ရရဆွဲဒီနာပုံနာလည်းမရဘူးသူတို့ကတိုက်ပြီးတော့ဟိုလွတ်ပြေးမယ်ဒီလွတ်ပြေးမယ်ဆိုတော့ရရပဲကျွန်တော်သေဆွဲစောင့်နာရတယ်ကျွန်တော်အခုလေးဒီနေစရာလည်းကျွန်တော်မှနေရာမရှိဘူ
းကြည်စုစံမှုဆောင်စီမံကိန်းထဲမှာနေထိုင်သူအများစုဟာမူလလေပိုင်ရှင်တွေရဲ့ဆွေမျိုးတွေနဲ့လေပိုင်ရှင်တွေစီမအလုပ်လုပ်ပြီး1995ခုနှစ်ကစတင်နေထိုင်သူတွေဖြစ်ပါတယ်နေအိမ်တွေဖျက်ဆီးခံခဲ့ရတဲ့အပြင်အုပ်ခွက်တွေပါသိမ်းယူသွားတာကြောင့်သားဖို့အတွက်ပင်ဒုက္ခရောက်ခဲ့ကြောင်းနေအိမ်ဖယ်ရှားခံခဲ့ရတဲ့ဒေါ်အေးကပြောပါတယ
်နေစရာလည်းမရှိတော့ဘူးဒီကောင်းတဲ့ဟာလေးတွေဆိုရင်အကုန်လုံးယူချသွားတာသူတို့ကရောင်းစားလို့ရတဲ့ပစ္စည်းမှန်တယ်များအကုန်ယူသွားအကုန်ဆယ်သွားတာသူတည်းလည်းအကုန်ယူသွားတယ်ဒံအိုးဒံကွက်ဆန်အိတ်အကုန်ယူသွားတယ်ကိုကလေးလေးတွေခိုင်းပြီးမှကြောက်လို့ကိုကတော့ကိုပေါ့ကိုကလေးလေးတွေပဲခေါ်ပြီးတော့ဘေးမှထိုင်နေရတယ်ဝက်လုံးလေးတွေဒဏီလေးတွေကိုကကောက်ပြီးတော့ပုံထားတာလေးရာအစားသူတို့ကကောက်ပြီးတော့ကားပေါ်တင်ဘာမှအဆုံးစောင့်စုံတစုံတောင်မကျန်နေခဲ့ဘူး။ခုချက်စားစရာဆိုအိုးကွက်မရှိလို့ဒီတိုင်းနေရ။ထမင်းဆိုဘူးချိန်ဒီမစား
။နေအိမ်တွေဖယ်ရှားခံခဲ့ရတဲ့အတွက်ဒုက္ခရောက်နေသူတွေကိုတကုံမျိုးသစ်စိတ်ကမ်းမြို့နယ်ကလူမှုရေးအဖွဲ့အစည်းတချို့ကစားစရာတွေလာရောက်လှူဒါန်းတာတွေရှိသလိုတောင်သူလယ်သမားရေးဆောင်ရွက်နေသူတွေကလည်းလာရောက်ကူညီပေးနေတာတွေရှိပါတယ်။ကလေးတွေစာမှုပွဲမဖြစ်ခင်အခုလိုဖျက်ဆီးခံခဲ့ရတာကြောင့်ကလေးတွေပညာရေးအတွက်အခက်အခဲဖြစ်ခဲ့ကြောင်းမခိုင်ခိုင်မြင့်ကပြောပါလေ
။မှတော့စာမှုဘွဲတွေပြီးမှဖြစ်မယ်။အခုကသူတို့ကဘုံနိုင်လာဖြစ်သွားတာ။အကြောင်းသားတွေကလေစာမှုဘွဲတွေကတွတ်လွတ်တလန်နေဖြစ်နေတာ။အကြောင်းသားတွေလည်းအကြောင်းမတက်ကြဘူး။ဟိုကကိုတွေကတော့ဒီမှာနေဖို့ထိုင်ဖို့ရလို့ရှိရင်တော့ကျင့်တတ်ပါလေ။ကိုတွေကဘာမှတော့မဟုတ်ဘူး။အခုကိုတွေလည်းဒီလိုနေစရာမရှိတော့စားစရာလည်းမရှိတော့ဒီတိုင်းနေဘူးကြမှာငုတ်တော့နေ။အကြောင်းသားတွေလည်းကုလုကလန်နေဖြစ်သွား။စာမှုဘွဲရနေနေ
။အဲ့ဒီမှာနေထိုင်သူတွေကိုဖယ်ရှားပေးဖို့2014ခုနှစ်နိုဝင်ဘာလကတစ်ကြိမ်၊ဒီဇင်ဘာလမှာနှစ်ကြိမ်မြို့နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြန်ခဲ့ပါလေ။ဇန်နဝါရီလလေကရက်ကွက်အုပ်ချုပ်ရေးမှူးရုံးမှာတွေ့ဆုံညှိနှိုင်းခဲ့တဲ့အခြေအနေကိုဖယ်ရှားခံခဲ့ရတဲ့အထဲမှာပါဝင်တဲ့ယာယီမှုဦးချစ်သိန်းကအခုလိုပြောပါတယ်
။ရဝတ္တရုံအုပ်ချုပ်မှုရုံခေါ်ပြီးတော့ကျွန်တော်ပြည်သူလူထုဘာကြောင့်မဖျက်ပေးတာလဲဘာညာမေးပါလဲ။ကျွန်တော်ကလည်းပြည်သူလူထုကလည်းတင်ပြပါကျွန်တော်နေစရာမရှိလို့ပါလို့တင်ပြတာ။အဲ့ဒါကိုသူတို့အခုကြည့်လုပ်ပေးမယ်ဆိုပြီးတော့အဲ့ဒါအခုနောက်တိုင်းဖျက်တဲ့အချိန်ရောက်လာ။ပစ္စည်းတွေတင်သွားတယ်ဆိုတာဒီလိုပါအဲ့လိုတိုက်ဖျက်ပြီးတော့တိုက်တဲ့တာပါပြီးတော့အဲ့ဧကတရားဝင်းကျင်ရဲ့အပြင်ဘက်လွတ်တဲ့နေရာမှာသွားချတယ
်။ဒီနေ့မှာပဲကြည်စုစံမှုဆောင်စီမံကိန်းအကောင့်တွေပေါ်ဆောင်ရွက်ရမှာလိုအပ်တဲ့စက်ရုံဝန်ထမ်းလက်သမားပညာလောက်ကင်လူသူတွေလာရောက်ရှောက်ထားနိုင်ကြောင်းကြေညာတဲ့ပိုစတာဆိုင်ပုတ်ကိုလည်းစိုက်တူခဲ့တာတွေ့ရပါတယ်။ကြည်စုစံမှုဆောင်စီမံကိန်းအကောင့်တွေပေါ်ဆောင်ရွက်ဖို့အတွက်အဲ့ဒီနယ်မြေထဲမှာရှိတဲ့တောင်သူ19ဦးကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကနင့်နာကြေးပေးပြောင်းရွှေ့ခဲ့ပါတယ်။အခုဖယ်ရှားခံခဲ့ရသူတွေဟာအဲ့ဒီတောင်သူ19ဦးစီမှာအလုလုကြသူတွေနဲ့မိသားစုဝင်တွေဖြစ်ပါတယ်ခင်ဗျာ။